Bangladesh နိုင်ငံက ဒုက္ခသည်စခန်းတွေမှာ ထွက်ပြေးခိုးလုံနေကြတဲ့ ရိုဟင်ဂျာ ဒုက္ခသည်တွေကို Bangladesh အစိုးရနဲ့ အကူအညီပေးအဖွဲ့တွေက COVID-19 ရောဂါကာကွယ်ဆေး ဒီကနေ့စထိုးပေးနေပါပြီ အသက် 65 နှစ်အရွယ် Nuru Islam မှာ ကူဒူပါလောင် ဒုက္ခသည်စခန်းက ကာကွယ်ဆေးထိုးခွင့်ရခဲ့တဲ့ ရိုဟင်ဂျာ ဒုက္ခသည်တူပါ ကဘာလုံးမှာ COVID-19 ရောဂါပြန့်နေကြတဲ့က ကျွန်တော်တို့ကို မကူအောင်လို့ အကာအကွယ်ရနိုင်ဖို့အတွက် ဒီကိုလာခဲ့တာပါလို့ Nuru Islam ကပြောပါတယ် ကူးစက်မြန် COVID ဗီဇ မျိုးကွဲ Delta ကြောင့် Bangladesh နိုင်ငံတော်မှာ ကူးစက်သူ အရေအတွက် ပိုများလာနေပြီး ဒုက္ခသည်တွေနေထိုင်တဲ့ Cox's Bazar ခရိုင်မှာ အခုချိန်ထိ ဆိုရင် ကူးစက်သူက 2000 ပတ်ဝန်းကျင်နဲ့ သေဆုံးသူက အယောက် 200 ရှိနေပါပြီ အခုတော့ ကျန်းမာရေး လူသားတွေနဲ့ အတူ ဒုက္ခသည်များဆိုင်ရာ ကုလသမဂ္ဂ Agency UNHCR နဲ့ Bangladesh ချက်ချင်းဒီ အဖွဲ့ဝင်တွေ လူဟာပြည့်တွေ ပူးပေါင်းပြီး စုစုပေါင်း အင်အား 900 လောက်နဲ့ ကာကွယ်ဆေးထိုးပေးနေကြတာပါ အခုအစ်စ်မှာဥစွာပေးထိုးမဲ့သူတွေတဲ့ရိုဟင်ဂျာရမ်းမိရပ်ဖွဲ့တွေစကမ်းတွေထဲမှာလူကင်နေကြတဲ့ဂျမိုင်းရူသားတွေနဲ့အသက်50 ငါးနှစ်နဲ့အထက်ရိုဟင်ဂျာလူကြီးတွေပါဝင်ပါတယ်။ကာကွယ်ဆေးထိုးလုပ်ငန်းပထမအစ်စ်မှာဒုက္ခသည်6000လောက်ထဲက 6000 ကျော်ကိုကာကွယ်ဆေးထိုးပေးဖို့စီစဉ်ထားပါတယ်။ကိုဗစ်-19 ကာယရောဂါစပြီးပြန့်နှံ့နေကြတဲ့ကဆိုရင် Bangladesh နိုင်ငံတော်မှာတရားဝင်ကိ